ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲအပင်တစ်ပင်ရဲ့တက်တန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးဂရုစိုက်ရမယ့်အနေအထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်လေးလို့ကျွန်တော်တို့ဂါထာတွေလို့ရွတ်ခဲ့ကြပါတယ်ဒါပေမဲ့ဘလောက်ဂရုစိုက်တယ်လဲဆိုတော့အာမနာရန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကအခက်များများပါကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ပြီးခဲ့တဲ့အပတ်ကဘဝဆိုတဲ့တိုင်းလောကမှာကိုကံအားကောင်းတဲ့ကလေးတွေတိုက်ကွက်လုံတဲ့ကလေးတွေဖြစ်အောင်ဘယ်လိုလုပ်ကြမလဲဆိုတော့ကျွန်တော်တင်ပြခဲ့ပါဗျ။အဲ့ဒီအတွက်မိဘတွေရဲ့တုံ့ပြန်ချက်ကိုကျွန်တော်ဒီတစ်ပတ်ပြန်ပြီးတော့မျှဝေမှာပါ။အားရစရာကောင်းပါတယ်တုံ့ပြန်ချက်တွေကကလေးတွေမှာရှိတဲ့အားသာချက်တွေကိုရအောင်ရှာပြီးတော့ဘယ်လိုပြောထောင်မလဲဆိုတဲ့အတွေးမျိုးအဲ့ဒီကိစ္စကိုဆွေးနွေးကြတာပါ။အဓိကကတော့ဝိုင်းမေးကြတာဘာလဲဆိုတော့ကျောင်းနေမှာဆရာတယောက်ကိုကလေးဘယ်နှယောက်လဲအဲ့ဒီကိစ္စကိုမေးကြပါတယ်အဲ့တော့ဗျာဟိုဂံကောမြို့မှာရှိတဲ့ကြောဆိုတဲ့မြို့နယ်ကစာသင်ကတော့သူ့ကလေးရတဲ့84ယောက်စုစုပေါင်းနေရတယ်တဲ့အဲ့တန်းထဲမှာတဲ့အ ਨੇ ဆုံးအတန်းကိုလက်ကြည့်တာ53ယောက်တဲ့အဲ့လိုတွေ့ရတယ်အဲ့တော့ကျွန်တော်တို့သိထားတာက15ယောက်နဲ့20ကြားလောက်မှာပဲဆရာတယောက်ကအကောင်းဆုံးထိန်းနိုင်တယ်ပေါ့လေအဲ့တော့တကယ်နိုင်ငံတကာအသိမီတဲ့ကျောင်းတွေမှာဆိုရင်နောက်ထပ်သင်ကြားမှုအထောက်အကူပြုတဲ့တယောက်တောင်ထပ်ပါလိုက်သေးတယ်တထောက်ဆရာဆရာမပေါ့လေအဲ့ဒါတယောက်အပါဝင်ဆိုတော့ကလေး20ဝန်းကျင်လောက်ကိုဆရာ2ယောက်ဖြစ်နေတယ်ဒါသွားတွေ့ရတာပေါ့ကဲဟုတ်ပြီဒီနေရာမှာတယောက်ကပြောပြတာကအဖိုးတန်တယ်လို့ကျွန်တော်ထင်တော့ပါသူ့ရဲ့တူမကလေးပေါ့မအေလုတဲ့လူကထိုင်းနိုင်ငံမှာရှိတဲ့ဆေးရုံတရုံကိုတက်နေတဲ့အချိန်အဲ့ဒီအချိန်မှာထိုင်းနိုင်ငံမှာပဲသွားတင်နေတဲ့မြန်မာနိုင်ငံကကလေးတယောက်ကသူ့အမေကိုညာဘက်စောင့်ပေးရင်းနဲ့အဲ့ဒီဆေးရုံကလုတ်တဲ့ပြိုင်ပွဲတစ်ပွဲမှာဝင်ပြိုင်တာပါဆေးရုံမှာရှိတဲ့အတွေ့အကြုံတွေပေါ့ဒီဆေးရုံကိုဘလို့တွေးမိလဲဘလို့မြင်မိလဲဆိုတာကိုကလေးတူစိုက်စောင်းကုန်းရေးခိုင်းတာပြိုင်ပွဲလည်းလုတ်ပေးတယ်ဆုပေးမယ်လို့ပြောတယ်အဲ့ဒီမှာမအေကိုဆေးရုံဆောင်ရင်းနဲ့ကလေးကနေပြီးတော့ဝင်ရေးတာပေါ့လေရေးခဲ့တော့သူဒုတိယဆုတောင်ရလိုက်သေးတယ်သူဆုရခြင်းမရခြင်းအဓိကမဟုတ်ပါဘူးကျွန်တော်ပြောချင်တာကကလေးတွေအတွက်သူတို့ဟာစွမ်းရည်တွေမြင့်တင်တဲ့နေရာမှာစာမေးပွဲဆိုတဲ့အရာနဲ့မဖိစီးခိုင်းမဲနဲ့ပြိုင်ပွဲဆိုတဲ့အရာနဲ့ပျော်ပျော်ကြီးစွမ်းရည်ကိုထုတ်စီခြင်းနဲ့အတိတ်ပဲကိုပါအဲ့ဒီနမူနာကိုကျွန်တော်နှစ်သက်တယ်ပေါ့ကျွန်တော်အားကြတယ်ပေါ့နမို့ရင်စာမေးပွဲဆိုတာကစိတ်ကိုဖိစီးတယ်ထိုင်းနိုင်ငံမှာပဲဆရာမလေးတယောက်ကပြန်ပြောပြပါတယ်သူတင်ရတဲ့အကြောင်းမှာတဲ့အကြောင်းကလိုအပ်တဲ့ခေါင်းစဉ်အကြီးကိုပဲချပေးလိုက်ပါတယ်တဲ့ဆရာမကိုယ်တိုင်ကဘာတွေလုပ်ရမှာလဲဆိုတော့ခေါင်းစဉ်အငယ်တွေကိုရွေးရမယ်ခွဲရမယ်ပြီးရင်သင်ခန်းစာတွေကိုကိုယ်တိုင်ပြုစုခိုင်းရတာပေါ့တပတ်တစ်ခါရုံးဝင်ပြန်ပြီးတော့ report တင်ရပါတယ်သူဘလို့တင်ထားတယ်ပြီးတော့မင်းခွန်းတွေကလည်းဘလို့ပုံစံဆိုတာကိုစိတ်ကူးနဲ့ကိုကွန်မြူခွင့်ရပါတယ်တဲ့အဲ့ဒါဟာဆရာအတွက်ကိုကျောင်းသားတွေအတွက်ကိုလက်တွေ့ကြတယ်ပေါ့အဲ့ဒီကျောင်းကိုသိတယ်ပေါ့နောက်တစ်ယောက်ကတော့ပြောပြတာကမူလာဒန်းဆရာဆရာမတွေလာတာနည်းတယ်ဗျာယာဒူးနည်းနည်းတိုးမှအလဲတန်းကြတော့ပို့ရတယ်အထက်တန်းပြပို့ရတယ်အဲ့ဒါကြီးကလွဲနေတယ်လို့ထောက်ပြပါတယ်တဲ့ဘာဖြစ်လို့ဆိုတော့ကလေးတွေရဲ့စိတ်ပညာပေါ့ child psychology ကိုတဲ့ဆရာတွေစိတ်အားထက်သန်တာညော့သွားမယ်လို့သူပူပန်နေတယ်ကျွန်တော်လည်းပြန်ဆွေးနွေးမိပါတယ်ဟုတ်တယ်ဗျာကျွန်တော်တို့ယုံနေမှာဌာနဆိုင်ရာတွေမှာစရေးဝန်ထမ်းတွေကိုခန့်သလိုဖြစ်နေတယ်အငယ်တန်းစီရနေပြီးတော့အထက်တန်းစီပြီးတော့ဌာနကွယ်စီအဲ့လိုလုပ်သလိုဖြစ်နေတယ်တကယ်တော့သဘာဝချင်းမတူဘူးဆရာဆရာမတွေဟာယုံစည်းတွေနဲ့မတူဘူးသဘောချင်းကွဲတယ်ဆိုတာကျွန်တော်အဲ့ဒါကိုပြန်ဆွေးနွေးပါတယ်နောက်တစ်ယောက်ကဝင်ပြောတယ်ဗျကျောင်းမှာတဲ့စာရတဲ့လူကစာမရတဲ့လူနရက်ဆွဲခိုင်းတဲ့စနစ်တရောရှိသေးလားဗျာတဲ့ပြန်တွေးလိုက်တာနဲ့သူ့နရက်တွေပူးထူလာလို့ပါတဲ့အဲ့ဒါကြီးဟာတဲ့တကယ်တော့စိတ်ကိုတင်ငယ်သွားစေတာပဲအဖတ်တင်နေတဲ့ဘာမှလည်းရက်လိုက်တဲ့တိတ်လည်းမပြောင်းပါဘူးလို့သူတွေးတယ်တဲ့ဟုတ်ပြီထူးချွန်တဲ့လူမှန့်ညာကောင်းတဲ့လူနဲ့ဟာလာနည်းနည်းလိုအပ်ချက်ရှိတဲ့လူကိုဘလို့ကင်တွယ်မလဲဆိုတော့ပြဿနာပေါ့လေတယောက်ကတော့အလေတန်းအစပြီးတော့လက်မှုအချုပ်အလုပ်လုပ်ငန်းတွေနေဘဝသင်ပေးဖို့တိုက်တွန်းနေဗျသူကဘာလို့ဆိုကလေးတွေကចောင်းစာမထူးချွန်ရင်လေတဲ့ကိုယ်ယုံကြည်မှုနဲ့ကိုပေါ့ဗျာစီးပွားလေးပါလေရှာတတ်တဲ့ကလေးတွေဖြစ်လာမယ်ပေါ့အဲ့ဒီလိုသူကဝိုင်းပြီးတော့စဉ်းစားတာပါအများစုကျွန်တော်ကြည့်လိုက်တဲ့အခါကျတော့ចောင်းစာတစ်ခုတည်းနဲ့မပြီးဘူးဆိုတာကိုတော့တော်တော်များများသဘောတူနေကြပါပြီအဲ့တော့တယောက်ကကြားဖြတ်ပြီးတော့ပြောပြတယ်ဗျသူကလေးတယောက်ကိုတဲ့ပြီးခဲ့တဲ့အတန်လေးချက်ကိုနားထောင်ပြီးတော့သတိရမိတယ်တဲ့နိုင်ငံခြားသားကလေးတယောက်ကိုချော်လဲသွားတာကိုပြေးပြီးထူတာသူမိပါဗျာအကက်ကက်လောင်ရန်တွေ့တယ်တဲ့ဘာဖြစ်လို့ဆိုငါကလေးသူ့ကိုသူယုံကြည်မှုပြတ်သွားမယ်ဟဲ့သူ့မှာချီလက်အကောင်းကြီးနေအဲ့လိုမလုပ်ရဘူးကိုအားကိုကိုစိတ်ကိုနေဝင်ပြီးတော့မဖြတ်ပါနဲ့လို့တောင်ပြောတယ်တဲ့သူကလည်းကျွန်တော်တို့ delay အရာတော့ဒီလိုပဲလုပ်နေကြမှုလို့ပြန်ပြီးတော့တောင်းပန်ခဲ့တယ်တဲ့အဲ့တော့မိပါကလည်းသူတို့မှာတော့မရဘူးကလေးကကိုလဲရင်ကိုထကိုကိုကိုယုံကြည်တယ်ရက်နိုင်တယ်ထနိုင်တယ်အားရှိတယ်ဆိုတာမျိုးကိုကြရမှာတဲ့ဒီဘက်မှာမိဘတွေဆီကတုံ့ပြန်ကြမှာနောက်ဆုံးတယောက်ရဲ့မှတ်ချက်လေးကတော့ရည်စရာပေါ့ဗျာ
ဆရာတယောက်ကိုတဲ့ကျောင်းသား15ယောက်နဲ့သင်ရမယ်နိုင်ငံတကာမှာအဲ့လိုဆိုတော့ဟုတ်ရဲ့လားတဲ့သူ့မနောက်ပါနဲ့တဲ့သူငယ်ငယ်တုန်းက10တန်းထိနေခဲ့တာမှတ်မိပါသေးတယ်အတန်းထဲမှာ69ယောက်တောင်ရှိပါတယ်တဲ့